ကုလသမဂ္ဂကဖွဲ့စည်းထားတဲ့နိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် FFMA ဟာကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာမြမတပ်မတော်ကလူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ရေးသားထားတဲ့အစီရင်ခံစာတစ်စောင်ကိုစက်တင်ဘာလ18ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာပါအချက်တွေအရမြမနိုင်ငံမှာဖြစ်ပေါ်နေတဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုတွေမှာမြမတပ်မတော်ကတာဝန်ရှိတာကြောင့်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုအရေးယူပြီးမြမတပ်မတော်ကိုနိုင်ငံရေးဩဆာရှိတဲ့နေရာကနေဖယ်ရှားဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တာပါ။ကုလသမဂ္ဂကတိုက်တွန်းသလိုမြမနိုင်ငံရေးလောကမှာလည်းအလားတူတောင်းဆိုဆန္ဒပြတာတွေရှိခဲ့ပါတယ်။2015ခုနှစ်က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့လွှတ်တော်တွေကတပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေထွက်သွားဖို့ဆန္ဒပြတောင်းဆိုခဲ့တာကြောင့်ထောင်ကျခဲ့တဲ့ကျောင်းသားကောင်းဆောင်ကိုတရားလွင်ကသူ့အမြင်ကိုအခုလိုပြောပါတယ်။ဘဝမှာလည်
းကျွန်တော်တို့တောက်လျှောက်နိုင်ငံရေးခန့်ကန့်တာနဲ့ဆက်သက်ထွက်သွားဖို့ကျွန်တော်အမြင်အောင်អော်ခဲ့ရတယ်။ကျွန်တော်တို့ပြည်သူပြည်သားတွေကျွန်တော်တို့လူမျိုးတွေရဲ့စိတ်ထဲမှာလည်းဆက်သက်ဟာနိုင်ငံရေးထွက်သွားဖို့လိုနေပါပြီ။သူတို့မထွက်သွားရင်တော့ကျွန်တော်တို့ကထွက်ဖို့တော့ပြောဖို့လည်းအင်မတန်မှလိုနေပါပြီလို့ကျွန်တော်ယူဆပါတယ်။ကျွန်တော်အမြင်ရတော့ပြည်ပေါ်ရှိတဲ့ဥပဒေကိုကျွန်တော်ဖြတ်သိမ်းပြီးအစ်စ်ကိုပြန်လိုက်ရေးဆွဲဖို့လိုပါတယ်။ကျွန်တော်အနေနဲ့ကလူတိုင်းညာစီဆိုတာတစ်တည့်ရဲ့သဘောထားပါရှိလေဆိုတော့ကောင်းကောင်းမြင်သိပြီ။ဘယ်လိုမှနိုင်ငံရေးကိုဆုံးဖြတ်တဲ့လက်ရှိမှာရှိနေတဲ့ကောင်းဆောင်တွေအနေနဲ့ပြည်ပသက်သာသွားစင်နေလို့ကျွန်တော်တော့မြင်နေခဲ့ပ
ြ။လက်ရှိနိုင်ငံတော်အတိုင်းအမြင်ကပုံကိုတော့အောင်ဆန်းစုကြည်ကလည်းအတိုက်ခံအဖြစ်နိုင်ငံရေးဆောင်ရွက်ခဲ့တဲ့ကဒီကိစ္စကိုမကြခဏဆိုသလိုပြောကြားလေးရှိပါတယ်။ရန်ကုန်မြို့သူဝနမြို့ဦးစည်ဒီကွင်းမှာကျင်းပတဲ့2015ရွေးကောက်ပွဲမဆက်စည်းရုံးရေးဟောပြောပွဲမှာလည်းဒေါ်အောင်ဆန်းစုကြည်ကလွတ်တော်ထဲမှာတက်မတော်သား25ရာခိုင်နှုန်းရှိနေတာဟာမဖြစ်သင့်ကြောင်းနဲ့နိုင်ငံရေးကိစ္စတွေမှာတက်မတော်မပါတင်ကြောင်းကိုပြောခဲ့ပူပါတယ်
။ကျမတို့ကနံပါတ်1အားဖြင့်ကျမတို့ကတက်မတော်ကိုလိုလားလို့မဟုတ်ဘူး။ကျမခဏခဏပြောတယ်ဒီတက်မတော်ဟာပြည်ပြည်ထူထောင်ခဲ့တဲ့တက်မတော်။အင်မတန်မှမုံမြပြီးတော့တိတ်ခါရှိပြီးတော့ပြည်သူကလေးစားချစ်ခင်တဲ့တက်မတော်ဖြစ်နေခြင်းတယ်။ဒါပေမဲ့ကျမတို့ကဒီတက်မတော်25ရာခိုင်နှုန်းကိုကောက်ွက်တယ်ဆိုတာဟာဒီမိုကရေစီစံတုံးချန်ထားတဲ့မကိုက်ရီကိုကောက်ွက်တာ။နောက်ပြရတဲ့တိတ်ခါရှိတဲ့တက်မတော်အနေနဲ့နိုင်ငံရေးမှာမပါဝင်ဖြစ်ဘူးလို့ကျမတို့ယူဆလို့ကောက်ွက်တာ။
စတင်မာလာ18ရက်နေ့ကထုတ်ပြန်တဲ့နိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီအစဉ်ကသာမှစာမျက်နှာ444မျက်နှာပါဝင်ပြီးဆွစ်ဇာလန်နိုင်ငံဂျာမနီဘာမြို့မှာမနေ့ကကျင်းပတဲ့39ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ညီလာခံမှာလည်းဆွေးနွေးခဲ့ပါတယ်။အဲ့ဒီမှာ FFM အဖွဲ့ကအဖွဲ့ဝင်တွေတရုတ်နဲ့ဂျပန်နိုင်ငံတွေကကိုယ်စားလှယ်တွေကဝင်ရောက်ဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂကတက်မတော်ကိုမြန်မာနိုင်ငံရေးကနေထွက်သွားဖို့ဖိအားပေးနေတာတွေဟာလက်တွေ့နိုင်ငံရေးအခြေအနေနဲ့ဝေးကွာနေပြီးအန္တရာယ်များကြောင်းသုံးသပ်နေသူတွေလည်းရှိပါတယ်။ရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှစောကသူ့အမြင်ကိုအခုလိုပြောပါတယ်
။ပြင်ကနေပြီးတော့ကုလသမဂ္ဂကနေပြီးတော့ဒီပြောတာကနည်းနည်းပေါင်းလွန်တယ်လို့ကျွန်တော်မြင်တယ်နော်။အခြေမြင့်မရှိတဲ့အဲ့ဒီ ethnic cleansing တို့တော့နော်ဂျင်းလူ site တို့ဘာရောညာရောကနေပြီးတော့မြန်မာနိုင်ငံ pressure တွေပေးပြီးတော့ပစ္စည်းအုပ်ချုပ်ပုံကိုပါအကုန်လုံးဖျက်ပလိုက်ဖို့အဲ့လိုပြီးဆိုတော့ဒါ political agenda ရဆန်သွားပြီလက်တွေ့လည်းမကြောက်လीဒါပေမဲ့ဟိုကြိုက်တယ်လို့တော့ရှင်းချင်ပါဘောကျွန်တော်တို့ကလည်းဟိုပမာပြည့်ရဲ့ democratic transition ဟိုသွားနေတဲ့ကာလတစ်ခုမှာတမန်တော်ကတော့တိုင်းတာတစ်ခုပါနေတယ်ပေါ့နော်ဒါကတော့ရေရှည်မှာတပြည့်ပေါ့လေ9နှစ်ဆင်းနေအင်ဒိုနီးရှားလို့ပေါ့လေမျောလင်းပါလေလောလောဆယ်ကျွန်တော်တို့မှာကျွန်တော်ရင်ဆိုင်ရတဲ့ခက်ခဲအများကြီးရှိတယ်ဒီကြားထဲမှာလည်းကျွန်တော်ပြည့်ပြည့်မှန်မှန်ရွေးဖို့ကြိုးစားနေတယ်အဲ့ရှင်ကာလမျိုးမှာခင်ဗျာတမန်တော်ကိုဖယ်ရှားဖို့ဆိုပြီးတော့ပြင်ကနေပြောရဲဆိုတာမျိုးတော့ဒီအေကတော့တော်တော်လေးအန္တရာယ်ကြီးပါနော်
ပြည်တော်စုကြန့်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီ USDP ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကလည်း USDP ပါတီရဲ့သဘောထားကိုအခုလိုပြောပါတယ
်တမတော်ကိုဖယ်ရှားဖို့ကိစ္စကတော့နိုင်ငံရဲ့အခြေအနေနိုင်ငံရဲ့တည်ငြိမ်အေးချမ်းမှုနိုင်ငံကိုပြည်ပဆွတ်ဖက်မှုအခြေအနေဒီပေရောမှာမူတည်ပြီးတော့ပဲတမတော်ကိုဒါတဖြည်းဖြည်းလျှော့ချသွားဖို့အခြေအနေပဲတဲ့နေဆိုတဲ့ဟာမျိုးပဲကျွန်တော်မြင်ပါတယ်အဒီအပေါ်မှာလည်းတက်မတော်ကာကွယ်ဦးစည်းချုပ်ကအချိန်တန်လို့ရှိရင်နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့သူတို့ဆောင်ရွက်သွားမယ်ဆိုတဲ့ဟာတွေလည်းပဲကျွန်တော်တို့ဟိုဒါမှတ်သားဘူးပါလေ။ကျွန်တော်တို့အနေနဲ့ကလည်းပဲနိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ပဲဆောင်ရွက်သင့်တယ်လို့ဒီလိုပဲမြင်ပါတယ်ဗျ။
တိုင်းရင်းသားပါတီကြီးတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အထွေထွေအတွင်းရေးမှူးဦးဆိုင်ညွန့်လွင်ကမြမတက်မတော်ကိုနိုင်ငံရေးကထွက်သွားဖို့ဖိအားပေးဖို့ကိစ္စဟာကုလသမဂ္ဂမှာဆွေးနွေးနေသေးဖြစ်တာကြောင့်မှတ်ချက်မပေးလို့သေးကြောင်းပြောပါလေ
။ဟုတ်တယ်ကျွန်တော်တို့ဟိုဘာမှမှတ်ချက်မပေးခြင်းဘူးဗျ။ဘာကြောင့်လဲဆိုတော့အခုစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီအစဉ်ကသာပဲဖြစ်တယ်။သုံးချက်ချက်မဟုတ်ဘူးဆိုတာ။ကိုယ်ကောင်ကြီးရဲ့သဘောထားကိုအရင်သိဖို့ကျွန်တော်တို့တူတယ်။
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုလေ့လာဖို့နှစ်ပေါင်း20လောက်ကာလအတွင်းကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်၅ဦးခန့်အပ်စုံစမ်းခဲ့ပေမဲ့မြန်မာနိုင်ငံအပေါ်အရေးယူတာတွေမလုပ်နိုင်ခဲ့ကြောင်းနိုင်ငံတကာလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌမာဇူကီဒါရူမန်ကမနေ့ကကျင်းပတဲ့ညီလာခံမှာဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ။